ပရတင်တော်ဝင်မင်းသား Charles ဟာဘုရင်အရက်အရာဆက်ခံဖို့ဘဝတလျှောက်လုံးပြင်ဆင်လာခဲ့သူပါ။အခုအသက်83နှစ်အရွယ်မှာတော့အရက်အရာဆက်ခံရမယ့်အချိန်ရောက်လာပါပြီ။သူမိခင်ဖြစ်သူဘုရင်မကြီးဒုတိယမြောက် Elizabeth ကွယ်လွန်ပြီးတဲ့နောက်ကြာသပတင်းနေ့မှာပဲတတိယမြောက် Charles ဘုရင်ဖြစ်လာခဲ့ပြီးဗြိတိန်ထိနှံ့ကိုဆက်ခံခဲ့သူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။နန်းတက်ပွဲရက်ကိုတော့အတိအကျမသတ်မှတ်ရသေးပါဘူး။ငယ်ရွယ်စဉ်ကတည်းကလေ့ကျင့်ပျိုးထောင်လာခဲ့ပြီးတဲ့နောက် Charles ဟာဗြိတိန်ဘုရင်နေရဲ့ခင်မီပြောင်းလဲမှုကိုထင်ဟပေါ်လွင်စေပါတယ်ဗြိတိန်ထိနှက်အရက်အရာကိုဆက်ခံသူတွေထဲမှာသူဟာအိမ်မှာစာမတင်ရတဲ့ပထမဆုံးသောသူတက္ကသိုလ်ဘွဲ့ရတဲ့ပထမဆုံးသောသူဖြစ်တယ်လို့မီဒီယာတွေကအပြင်းအထန်အာရုံစိုက်ခံရတဲ့ကာလကြီးမှာကြီးပြင်းရသူလည်းဖြစ်ပါတယ်လူလူချစ်ခင်တဲ့တော်ဝင်မင်းသမီးဒိုင်ယာနာနဲ့အိမ်တောင်ကွဲမှုအရှုပ်အထွေးနောက်အများပြည်သူဆိုင်ရာအရေးကိစ္စတွေမှာပါဝင်ပတ်သက်မှုကိုတားမြစ်တဲ့တော်ဝင်မိသားစုရဲ့ကန့်သက်ချက်တွေကိုမလိုက်နာမှုတဘာဝပတ်ဝန်းကျင်ကကွေရည်နဲ့ဘီတူကာဆိုင်ရာရေရှည်တီးတန့်ရေးတို့လိုကိစ္စတွေမှာအခြေတင်ဆွေးနွေးမှုတွေနဲ့သူဟာမတူကွဲပြားမှုအများအပြားရှိနေပါတယ်တော်ဝင်မိသားစုတာဝန်ထမ်းဆောင်သူအရေးအတွက်ကိုရှော့ချအသုံးစီဖြတ်တောက်ပြီးခင်မီဗြိတိန်နိုင်ငံကိုပို့ပြီးတော့ကိုးစားပြုနိုင်ရေးဆောင်ရွက်ဖို့ရည်ရွယ်တယ်လို့လဲ Charles ကပြောဆိုထားပါတယ်ရှင်